အခန်းကြီး25အငယ်1မှ4အာမစီသည်အသက်25နှစ်ရှိသောနန်းထံ၍ယေရုရှလင်မြို့၌29နှစ်ဆိုးဆန်၏မေရောဂံယေရုရှလင်မြို့သူယုဒ္ဒံအမည်ရှိ၏ထိုမင်းသည်ထာဝရဘုရားရှေ့တော်၌တရားသောအမှုကိုပြုတော်လဲစိတ်နှလုံးမစုံလင်အာမစီသည်မင်းအာဏာတည်သောအခါခမည်းတော်မင်းကြီးကိုတတ်သောကျွန်တို့ကိုတတ်လေ၏တန်အထွက်အဖသည်အသေးမခံရအဖအထွက်တန်သည်အသေးမခံရလူတိုင်းမိမိအပြစ်ကြောင့်အသေးခံရ၏ဟုမောရှေပညတ်ကြီးကျမ်းစာ၌ရေးထားလျက်ရှိသောဒါဝရဖျား၏ပညတ်တော်ကိုဆောင်းလျှောက်၍ထိုကျွန်တို့၏တန်များကိုမတက်ဘဲနေကြ၏အငယ်9မှ73အာမစီမင်းသည်ယူဒလူတို့ကိုစုဝေးစေ၍ယူဒလူနှင့်ဗိယံမင်းသူတို့တွင်အဆွေအမျိုးအလိုက်လူတထောင်အုပ်တရားအုပ်တို့ကိုခန့်ထား၏အသက်20လွန်၍လှံနှင့်ဒိုင်းကိုကင်တက်သောစစ်သူရဲခေါင်းတို့သည်စည်ရင်းဝင်သည့်အတိုင်3သိန်းရှိကြ၏ခွန်အားကြီးသောဣသရေလသူရဲ3သိန်းကိုလည်းငွေအခွက်တထောင်နှင့်ငှား၏တို့ရတွင်ဘုရားသခင်၏လူတယောက်သည်လာ၍အိုမင်းကြီးဣဒရေလတက်ကိုမလိုက်စေနှင့်ဒါဝရဖျားသည်ဣဒရေလလူကြီးဟူသောအေဖရင်အမျိုးသားအပေါင်းတို့နှင့်အတူရှိတော်မမူမင်းကြီးတွားလိုလျင်တွား၍စစ်တိုက်ခြင်းခံခိုင်ခန့်တော်လဲရန်သူရှိမှဖျားသခင်ရှုံးစေတော်မူမည်ဖျားသခင်သည်မဆခြင်းခံ၎င်းနှိမ့်ချခြင်းခံ၎င်းတတ်နိုင်တော်မူ၏ဟုပြောဆိုလျင်အာမစီကဣဒရေလတက်ကိုငှား၍ငွေအခွက်တထောင်ကိုပေးမိသောကြောင့်အဘယ်သို့ပြုအပ်မည်နည်းဟုဘုရားသခင်၏လူကိုမေးမြန်းသောဘုရားသခင်လူကထိုမြမကသာရဘုရားသည်တာ၍ပေးနိုင်တော်မူသည်ဟုပြန်ပြော၏ထိုအခါအာမစီသည်အေဖရင်ပြည်မှရောက်လာသောစစ်သူရဲတို့ကိုခွဲထား၍မိမိတို့နေရာသို့ပြန်သွားစေခြင်းကလွတ်လိုက်သဖြင့်သူတို့သည်အလွန်အမျက်ထွက်၍ယူဒပြည်သားတို့၌အညှိုးထားလျက်မိမိတို့နေရာသို့ပြန်သွားကြ၏အာမစီသည်လည်းကိုကိုခိုင်ခန့်စေ၍စားကြိမ်သို့တက်ချီသည်ဖြင့်ဇီးရတောင်သားတထောင်ကိုလှုပ်ကြံလေ၏ယူဒမျိုးသားတို့သည်လူတထောင်ကိုအရှင်ဖမ်းပြီးလျှင်ကြောက်တောင်ထိတ်သို့ဆောင်သွား၍ကျိုးပဲ့စေခြင်းငှာအောက်သို့တွန်းချကြ၏ဝိုင်း၍တက်ရသောအခွင့်ကိုအာမစီမပေးလွတ်လိုက်သောစစ်သူရဲတို့မူကားရှမာရိမြို့မှဆက်၍ဘေတောလူမျိုးတိုင်အောင်ယူဒာမျိုးတို့ကိုတိုက်သည်ဖြင့်လူ3000ကိုတတ်၍လက်ရအုပ်ဆာအများကိုတိမ့်သွားကြ၏အငယ်14မှ16အာမစီသည်အေဒုံအမျိုးသားတို့ကိုလှုပ်ကြံရာမှပြန်လာသောအခါဇီးရတောင်သားကိုကိုွယ်သောဖျားတို့ကိုဆောင်ခဲ့၍ကိုယ်တိုင်ကိုကိုွယ်ရာဖျားဖြစ်စေခြင်းကတီထောင်လျက်သူတို့ရှေ့မှဥညွတ်ချ၍နန္တာဘောင်းကိုမီးရှို့လေ၏အရပ်ဖျားသည်အာမစီကိုအမျက်ထွက်၍ပရောဖက်ကိုဆေလွတ်တော်မူသည်ကားမိမိလူတို့ကိုယန္တုလက်မှမကယ်နိုင်သောတပန်းမျိုးသားဖျားတို့ကိုအပေးကြောင့်စီးကတ်တနည်းဟုပြောဆိုလျှင်ရှင်မြင်ကတင်သည်တိုင်မင်မူမှဖြစ်သောတိတ်ဆိတ်စွာနေလောအပေးကြောင့်ရာဇဝတ်ခံခြင်းတနည်းဟုဆိုသောပရောဖက်ကမင်းကြီးသည်ငါပေးသောတတိစကားကိုနားမထောင်ဤအမှုကိုပြုမိသောကြောင့်ဘုရားသခင်သည်မင်းကြီးကိုဖျက်ဆီးမည်ကြံတော်မူသည်ကိုငါတိမြင်သည်ဟုပြောဆိုပြီးလင်တိတ်ဆိတ်စွာနေလေ၏အငယ်19မှ24ထို့နောက်အာမစီသည်တိုင်ပင်ပြီးမှဣဒရေလရှင်မြေယေဟုသားဖြစ်သောယောခတ်ဤသားယေဟောရှာထံသို့တန်တမန်ကိုဆေလွတ်၍ငါတို့သည်မျက်နှာချင်းဆိုင်မိကြကုန်အံ့ဟုမှားလိုက်လျင်ဣဒရေလရှင်မြေယေဟောရှာကလေမနုန်စုပင်သည်လေမနုန်အာရစ်ပင်ထံသို့ဆေလွတ်၍တင့်သမီးကိုငါသားနှင့်ပေးစားပါဟုဆိုစဉ်တွင်လေမနုန်သားရဲ့တကောင်သည်လျှောက်သွား၍စုပင်ကိုနှိမ့်မိ၏သင်ကငါသည်အေးတုံလူတို့ကိုလှုပ်ကြံပြီဟုဆိုလျက်ဝါကျွားကျင်သောစိတ်မြင့်လှ၏တို့အတွင်ကိုနေရာ၌နေလော့သင်ကိုယ်တိုင်နှင့်ယူရပြည်သည်ဘေးရောက်၍ဆုံးရှုံးစေခြင်းဟံအဘယ်ကြောင့်အမှုရှာသည်ဟုယူရရှင်မြေအာမစီကိုပြန်၍ မှားလိုက်လေ၏။ထိုစကားကိုအာမရှိသည်နားမထောင်အကြောင်းမူကားအေဒုံပြည်ဖျားတို့ကိုစီးကပ်သောကြောင့်ယန္တုလက်တို့အချင်းဟံဘုရားသခင်စီရင်တော်မူ၏။ဤကေလရှင်မင်းသည်စစ်ချီ၍ရှင်မင်းနှစ်ပါးတို့သည်ယူဒပြည်ဘက်ရှေမဲ့မြို့၌မျက်နှာချင်းဆိုင်မိကြသဖြင့်ဤကေလအမျိုးသားရှေ့မှယူဒအမျိုးသားရှုံ၍အတီးတီးတို့သည်မိမိတို့နေရာသို့ပြေးကြ၏။ဤကေလရှင်မင်းယေဟောရှက်သည်ယူဒရှင်မင်းအာကစီတန်ဖြစ်သောယောရှက်ဤတန်အာမစီကိုဘက်ရှေမဲ့မြို့မှဖမ်းမိ၍ယေရုရှလင်မြို့သို့သွားပြေးလျှင်ယေရုရှလင်မြို့ယိုအတောင်400ကိုအေဖရင်တကားမှသည်ဒေါန်တကားတိုင်အောင်ဖြိုဖျက်လေ၏။အဘဘီဒုံလက်တွင်ဗိမာန်တော်၌ရှိသမျှသောရွှေငွေမှဆက်၍တစံအလုံးစုံနှင့်နန်းတော်ဗန္တာအလုံးစုံကို၎င်းအာမခံသောသူအချို့ကို၎င်းယူ၍ရှမာရိမြို့သို့ပြန်သွား၏။အငယ်25မှ28ဤကေလရှင်မင်းယောခသယေဟောရှတည်သောနောက်ယူဒရှင်မင်းယောရှသအာမစီသည်35နှစ်အသက်ရှင်သေး၏။အမစီပြုမှုသောအမှုရာကျွင်းသမျှအစအဆုံးတို့သည်ယူဒရာဇဝင်နှင့်ဣသရေလရာဇဝင်၌ရေးထားလျက်ရှိ၏။အမစီသည်ထာဝရဘုရားနောက်တော်သို့လိုက်ရမှလွှဲသွားသောနောက်သူဤတစ်ဖက်ယေရုရှလင်မြို့၌တင်းဖွဲ့ကြ၍သူသည်လခိရှမြို့သို့ပြေးသည်တွင်ထိုမြို့သို့ဆေလွတ်၍တတ်စီပြီးမှမြင်းပေါ်၌တင်လျက်ယေရုရှလင်မြို့သို့ဆောင်ခဲ့၍ဘူဘီတို့နှင့်အတူဒါဝိမျိုး၌တင်းကြွကြ၏။